လူသားချင်းစာနာမှုဆိုင်ရာအပြစ်ခတ်ရေးဆေးရေးတောင်းဆိုဖို့ဥရောပသမဂ္ဂ EU နိုင်ငံရေးဝန်ကြီးတွေစဉ်းစားနေချိန်မှာပဲအစ္စရေးစစ်တပ်ကဂါဇာကမ်းမြောင်ဒေသကိုဒီကနေ့လဲလေကြောင်းကနေတိုက်ခိုက်ခဲ့ပါဗါးအစ္စရေးကိုတင်ကားဖြတ်ဒုံးတွေရော့ကက်တွေနဲ့ပစ်ခတ်ဖို့ပြင်ဆင်နေတယ်လို့အစ္စရေးစစ်တပ်ကပြောတယ်လေဗနွန်ကဟစ်စ်ဘိုလာပစ်မှတ်အများအပြားကိုတိုက်ခိုက်ခဲ့တာပါ EU နိုင်ငံရေးမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘော်ရဲကတော့ဂါဇာဒေသကလူတွေကိုထောက်ပံ့ကူညီဖို့အတွက်ပြည်ပခါတွေကိုရပ်တန့်ဖို့လိုအပ်တယ်လို့ယုံကြည်ကြောင်းသတင်းထုတ်တွေကိုပြောပါတယ
် The first day 20 trucks were allowed to come in 20 yesterday were about 20 more but in normal time is how war
ဂါဇာမှာလူသက်တမ်းလောက်ပိတ်မိနေပါတယ်ဒီကိစ္စကိုကျွန်တော်တို့အလေးနဲ့ထားပြောဆိုဆွေးနွေးဖို့လိုပါတယ်လူသားချင်းစာနာထောက်ထားမှုအတွက်အပြစ်ခတ်ရေးဆေးကသာဒေတာရင်းပြည်ပခပြန့်နှံ့တာကိုတေချာပေါက်ရွှတ်ချပေးနိုင်မှာပါလို့ဥရောပသမဂ္ဂနိုင်ငံရေးမူဝါဒအကြီးအကဲဂျိုးဆက်ဘော်ရဲက EU နိုင်ငံရေးဝန်ကြီးတွေအစည်းအဝေးမကျင်းပခင်မှာပြောဆိုသွားပါတယ်Hamas အဖွဲ့တိုက်ခိုက်မှုကြောင့် Israel မှာလူပေါင်း 1,400 ကျော်သေဆုံးခဲ့တာပါ။ Palestine ကျန်းမာရေးဝန်ကြီးဌာနကတော့ Gaza မှာသေဆုံးသူအနည်းဆုံး 5,089 ဦးရှိလာခဲ့ပြီး 15,283 ဦးဒဏ်ရာရခဲ့တယ်လို့လည်းပြောဆိုထားပါတယ်ရှင်။